စီရင်တင်မာနေတဲ့ကယားပြည်နယ်ဒေသခေါ်ကင်နီနယ်တဲကဒီမော့ဆိုမြို့မှာဖေဖော်ဝါရီလ28ရက်မနေ့ကစစ်တပ်ဖက်ကပစ်လိုက်တဲ့လက်နက်ကြီးကြီးတွေကြားရောက်ပေါက်ကွဲလို့ဒေသခံပြည်သူဦးသေဆုံးပြီးတော့၄ယောက်ပြင်းပြင်းထန်ထန်ဒဏ်ရာရခဲ့ပါတယ်။တိုက်ပွဲဖြစ်နေတာမဟုတ်ဘဲစစ်တပ်ဖက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့သလိုဒရုန်းယာဉ်တွေသုံးပြီးလဲဘုံးတွေချခဲ့တယ်လို့ကင်နီလူ့အခွင့်အရေးအဖွဲ့ကပြောပါတယ်။ဒီသတင်းပေးပို့ချက်ကိုတော့မဆုမြတ်မွန်ကပြောပြပေးမှာပါခင်ဗျာ။
ကယားပြည်နယ်ဒီမော့ဆိုမြို့နယ်အရှေ့ဘက်ခြမ်းနယ်အနောက်ဘက်ခြမ်းနေရာတွေမှာတင်းတင်းလာနေတော့ကစစ်တပ်ဘက်ကပစ်တဲ့လက်နက်ကြီးကြီးတွေကြားရောက်လို့သေဆုံးထိခိုက်မှုတွေရှိခဲ့ပါတယ်။တင်းတင်းလာနေမနေ့ပိုင်းတော့ကဒေါညေးခုကြေးရွာမှာလက်နက်ကြီးကြီးကြားခဲ့လို့အရသာပြည်သူတယောက်သေဆုံးတဲ့အပြင်နှစ်ယောက်အပြင်းထန်ဒဏ်ရာရရှိတယ်လို့ KNI လူ့ဖွံ့ရေးအဖွဲ့ဒါရိုက်တာကိုပညာက VOA ကိုပြောပါတယ်
။တချို့ကဘောလက်ခဲနဲ့ပြစ်လာတယ်ထင်တယ်။ဒါပေမဲ့ကျွန်တော်တို့ရဲ့ဒီတလောက်ကတမ်းမြင့်14ပေါ့နော်ပရုစမရှိတဲ့တမ်းမြင့်အမတ်14တမ်းမြင့်လက်ချင်းကြောင့်ကနေပြစ်တော့ပေါ့နော်ဘယ်ဆိုပြစ်တဲ့ပုံစံကြတဲ့ပုံစံကအဲ့ဒီဖက်ကနေလာတော့ပေါ့နော်အကေဒီဘောလက်ခဲကနေပြင်းတော့သူကကြော်သွားလဲရှိတယ်အဲ့ဒီရွာလေအဲအဲကြောင့်မို့ကျွန်တော်ခမ်းမကတော့မနေ့ပိုင်းတော်တော်ထားအထီးတယ်ထရတရဆုံသွားတယ
်ဒီမော့ဆိုအရှိဘက်ချမ်းက၄နေရာလောက်မှာမနက်ပိုင်းတုန်းကလက်နက်ကြီးကြီးကြားခဲ့တာမှတချို့နေရာတွေမှာတော့လူအထိခိုက်မရှိပေမဲ့စေကန်းတစ်ခုနဲ့နေတချို့ပျက်စီးထိခိုက်သွားခဲ့ပါတယ်တင်းနလာနေညနေပိုင်းမှာလဲဒီမော့ဆိုမြို့နယ်အနောက်ဘက်ချမ်းစစ်ပေးရှောင်တွေခိုးလုံနေတဲ့နေရာအပေါ်လက်နက်ကြီးကြီးကြားရပောက်ခွဲလို့တဦးသေဆုံးပြီးတော့နှစ်ဦးပြင်းထန်တဲ့ဒဏ်ရာရခဲ့တယ်လို့ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံတယောက်ကအခုလိုပြောပြပါတယ်
ပြည်တာတော့ခုနကခွဲကျော်ပါပေါ့နော်60ကျော်နော်ပြည်တာပေါ့နော်အထီးသွားတာတော့ကျွန်တော်တို့ဒီပြည်သူ့ချောင်းပါပဲဒီကမတ်တမ်းမှနေတာပေါ့နော်ဒီမိသားစုထဲမှာကျသွားတယ်အဲ့လိုဒီပါတဲ့သူကတရားတော့ပေါ့နော်သူကမျိုးသမီးကပြည်သွားတော့တယောက်ကျတော့ပြည်ထန်တယ်ရတယ်ပြီးတော့ဒီဆုံးသူရဲ့မျိုးပေါ့နော်မိမဖက်ရတယ်ဒီမျိုးကပြည်ထန်တယ်ရတယ်ပေါ့နော်အဲကလေးမမိကလေးရည်နဲ့သူ့အခွားဆရာကိုလူသွားတာပေါ့နော်
စစ်တပ်ဘက်ကလက်နက်ကြီးကြီးတွေနဲ့ပစ်ခတ်ခဲ့တဲ့နေရာတွေမှာမနေ့တုန်းကတိုက်ပွဲတွေမရှိခဲ့ပါဘူးစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲဖြစ်လေရှိတဲ့ဒီမော့ဆိုမြို့နယ်ထဲမှာအရသာပြည်သူတွေရှိနေတဲ့နေရာတွေစစ်ဘေးရှောင်တွေပုတ်ခိုနေတဲ့နေရာတွေမှာလည်းကာကွယ်ရေးတပ်တွေရှိနေနိုင်တယ်ဆိုတာမျိုးနဲ့စစ်တပ်ကပစ်ခတ်မှုတွေကိုလုပ်လေရှိပါတယ်မနေ့ကဆိုရင်လက်နက်ကြီးကြီးတွေနဲ့လှမ်းပစ်တဲ့အပြင်အဝေးထိန်ဒရုန်းယာဉ်တွေနဲ့လည်းဘုံးတွေကျဲချတယ်လို့ KNI လူခွေရဲ့အဖွဲ့ဒါရိုက်တာကိုပညာကပြောပြပါတယ်
မနေ့တနေကုန်တက်ပွဲမရှိဘူးတနေကုန်နီးပါးလုံးလုံးတက်ပွဲမရှိဘဲနဲ့စစ်ကောင်စီကဟိုဆက်ပြီးတော့မှဟိုဆက်ပြစ်တော့ဗောဒုံးနဲ့ဒရုန်းနဲ့လည်းလိုက်ပြီးတော့မှဘုံချတာရှိတယ်ဟိုဂျီရွာတွေကိုလည်းဟိုလန်လန်ဂျီနေဗောနော်ဟိုထူရတယ်ရှိတယ်လုံးဝကိုတက်ပွဲမရှိဘူးခင်ဗျဟုတ်မနေ့တနေကုန်လုံးအဲ့ဒီနာဒီမော့ဆိုတကွင်းတော့လုံးဝတက်ပွဲမရှိဘူးခင်ဗျ
ဆရာနာသိမှုကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေကိုစစ်ကောင်စီဘက်ကအကြမ်းဖက်နှိမ်နင်းခဲ့ပြီးတဲ့နောက်2022မေလလောက်မှာစပြီးတော့ကြားပြည်နယ်ထဲမှာပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲတွေစတင်ခဲ့တာပါ။အဲဒီထဲကဆလို့စစ်တပ်ရဲ့ပစ်ခတ်မှုကြောင့်တိုက်ပွဲနဲ့မဆိုင်တဲ့ဒေသခံအရသာပြည်သူထိခိုက်သေဆုံးမှုတွေမကြာခဏကြုံရတယ်လို့ဒေသခံတွေကပြောပါရရှင်။